ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမူခါကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုလေ့လာဆန်းစစ်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ဖို့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်သွားမယ်အကြောင်းအမေရိကန်တန်ယုံက Twitter လူမှုကွန်ရက်မှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂအဖွဲ့အစည်းတွေကလည်းမုန်တိုင်းပေးအရေးပေါ်အကူအညီတွေပေးပို့နိုင်ဖို့ပြင်ဆင်နေကြပါတယ်။
I'm here at the WFP warehouse complex in Yangon where behind me are trucks being loaded with rice. ရခိုင်ပြည်နယ်အတွင်းထိခိုက်ပျက်စီးတဲ့ဓာတ်ပုံတွေကို
သတင်းဌာနတွေလူမှုကွန်ရက်နဲ့ဒေသခံဝန်တန်းတွေစီကနေပို့ပြီးရရှိနေတဲ့အကြောင်းနဲ့အရေးပေါ်အကူအညီတွေပေးပို့နိုင်အောင်ပြင်ဆင်နေတဲ့အကြောင်းကုလသမဂ္ဂ WFP စာနာရေးခါအစီအစဉ်မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Stephen Anderson က Twitter လူမှုကွန်ရက်ကနေပြောဆိုသွားတာပါရခိုင်ပြည်နယ်အတွင်းအင်တာနက်ပြတ်တောက်မှုတွေကြောင့်ကူညီကယ်ဆယ်ရေးနဲ့ထိခိုက်ပျက်စီးမှုအကဲပြတ်ဖို့အဓိကအခက်အခဲဖြစ်နေတယ်လို့လည်းဒေသခံအဖွဲ့အစည်းတွေနဲ့လူအခွင့်ရေးအဖွဲ့အစည်းတွေကပြောပါတယ်။အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ဝင်တွေလည်းအရေးပေါ်အကူအညီပေးနိုင်ရေးဒေသခံအဖွဲ့တွေနဲ့လက်တွဲဆောင်ရွက်နေတဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။မိုးခါမုန်တိုင်းဟာမုန်တိုင်းငယ်အဖြစ်တပြေးပြေးအားလျော်သွားပြီးတရုတ်မြန်မာနယ်စပ်ဘက်ကိုရွေးရှားသွားတဲ့အကြောင်းမြန်မာနိုင်ငံကိုဖျက်ချော်သွားပြီဖြစ်တဲ့အတွက်အစိမ်းရောင်အစ်စ်တတ်မှတ်လိုက်တဲ့အကြောင်းမိုးလီဝဒနဲ့ဇလဗီဒညွန်ကြားမှုဦးစီးဌာနကကြေညာပါတယ်မုံတိုင်းကြောင့်လူသုံးဦးသေဆုံးတဲ့အကြောင်းနဲ့အဆောက်အုံတွေရာနဲ့ကြီးထိခိုက်ပျက်စီးတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်သလိုစစ်တွေမျိုးအတွက်မုံတိုင်းပေးတဲ့နေရာတွေကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တွားရောက်ကြည့်ရှုပါတယ်ရခိုင်ပြည်နယ်မှာလိုပဲရန်ကုန်တိုင်းဒေသကြီးနဲ့အေရော်ဒီမြဝကျွန်းပေါ်ဒေသတွေမှာပျက်စီးဆုံးရှုံးမှုအများအပြားဖြစ်ပေါ်ပါတယ်။မုံတိုင်းအကျွေးချံတိုက်တိုက်တွေကြောင့်မြန်မာနိုင်ငံဒေသတချို့မှာလေပြင်းတိုက်တာ၊မိုးကြီးတာ၊ရေကြီးမြေပိုတာတွေဖြစ်နိုင်သေးတဲ့အကြောင်းမိုးစလဌာနကသတိပေးထားပါတယ်ခင်ဗျာ။